စီးအေးတင်မာနေတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးPDFပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသတွင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့ချင်းချင်းကြားမှာလည်းစီးအေးတင်မာနေပါတယ်ချင်းပြည်နယ်ကစီးအေးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
စစ်ကောင်စီတပ်တွေနဲ့ချင်းဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ကတွန်းဆန်မြို့နယ်နဲ့တီးတိမ်မြို့နယ်ဘက်မှာမလ23ရက်နေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တွန်းဆန်မြို့နယ်ကအထက်တန်းကျောင်းတစ်ခုမှာစခန်းချထားတဲ့စစ်ကောင်စီတပ်ဖွဲ့ကို PDF ပူးပေါင်းအဖွဲ့တွေကမလ23ရက်ဗုဒ္ဓဟူးနေ့မှာဝင်ပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ PDF ဇိုလန်ပြန်ကြားရေးတာဝန်ခံကိုလျံထောကပြောပါတယ်။မနေ့မှာတော့တွန်းဆောင်ဘက်မှာရှိတဲ့မနေ့လေးနာလောက်ကနေခက်ခါကျောင်းမှာ
စခန်းချတာလေစခန်းချတဲ့ဟာကိုဒီကျွန်တော်PDFတွေကတော့ပြီးတော့သွားတိုက်တာပေါ့။သွားကျောင်းမှာပြင်းနေစစ်နေပုံပြီးတော့သူအယောက်20လောက်စခန်းချတာအဲစခန်းချတဲ့နေရာကိုကျွန်တော်စီဒီအမ်စီရင်းနေပေါ့။ဒီခိုင်းမှုကတော့ကျွန်တော်တို့ခမရခက်တယ်။ဒါထိခိုင်းမှုရှိတယ်လို့ကျွန်တော်နောက်မှာတော့ပြန်ကြားတာပေါ့နော်။စေရန်ဆောင်မျိုးဘွဲတွေမဖြစ်ခင်ကျောင်းတွေနားထားခြင်းဖြစ်လို့တိုက်ပွဲဖြစ်တဲ့အချိန်မှာက
တယ်။တီတေမျိုးနယ်တွေကအိန္ဒိယနယ်စပ်အနီးမှာချင်းအမျိုးသားတပ်ဦး CNF ဂိတ်စခန်းတစ်ခုကိုဇိုမီ ZRA တပ်ဖွဲ့ကမလ23ရက်ကြာသပတေးနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ PDF ဇိုလန်ပြန်ကြားရေးတာဝန်ခံကိုလျံထောကပဲပြောပြပါဗျ။
လိုက်သွေးကြီးရာအကျော်နားလေးမှာ CNF ဒီရဲ့အကင်းသူတို့ကိစခန်းချထားတာတစ်ခုရှိတယ်။ဒီအိန္ဒိယနဲ့စပ်ပေါ်တွေ့ရမ်းပေါ်မှာပေါ့။ဒီဒီနဲ့ရိကြမ်းကဒီလန်တန်ကြားစခန်းပေါ့။အမသူဝန်ဆက်ထားတယ်ကတွားပြီးတော့အလစ်ဝင်တိုက်တာ။အလစ်ဝင်တိုက်တာဖြစ်တယ်။အယောက်20လောက်ကဝင်တိုက်တယ်။ CNF ကတော့တယောက်ကြားတယ်လို့တယောက်ကတော့ရှောင်ပြီးတဲ့ပုံစံရှိတယ်လို့
။ချင်းပြည်နယ်ဒီတိန်တွန်းဆန်မြို့နယ်ပဲတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့သိရဖို့စစ်ကောင်စီပြောခွင့်ရနဲ့ချင်းမျိုးသားတအူ CNF ပြန်ကြားရေးတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။2022ခုနှစ်ဒီဇင်ဘာလ18ရက်နေ့ကလည်းအိန္ဒိယနယ်စပ်ကဂေါ်စင်းရွာဘက်မှာဇိုမီဒေါ်လာရင်းအဖွဲ့ ZRA နဲ့ချင်းမျိုးသားတအူ CNF CNA တို့အကြတိုက်ပွဲဖြစ်ခဲ့တာမှာရွာသားတွေထိခိုက်မှုရှိခဲ့ပါတယ်။ CNF နဲ့ဇိုမီ ZRA တပ်ဖွဲ့တို့အကြဖြစ်တဲ့ပြည်ပခတ်ဟာနေမြေပိုင်ဆိုင်မှုလူလာကြောင့်ဖြစ်လာတဲ့ပြဿနာလို့ချင်းနိုင်ငံရဲ့အကက်ကတ်တအူကသုံးသပ်ပါတယ်။
ဒီနေ့တုန်းကတော့ ZRA ရမရသူတို့နယ်မြေလို့တမတ်ပြီးမှတခုခုဖြစ်လာတာပေါ့နော် CNS ကသူတို့ NCM လမထူတော့တော့ဒီတင်မြို့လေလေသူတို့စခန်းဆောင်မဲ့ယူမဲ့နေရာတော့ပါတော့ပါတယ်ပေါ့နော်ဒါပေမဲ့အခုအဲ့ NCA တို့ကတော့လည်းသိဟာမဖြစ်တော့ဘူးဆိုတော့ ZRA ကလည်းသူတို့လည်းကြာတော့ကြာပြီပြီးတော့အဓိကသူတို့ကဒီတင်နဲ့တုန်းကသူတို့ကအကွယ်ချင်တာပေါ့နော်အမှားလည်းဖြစ်နိုင်ပါလေ
။အိန္ဒိယနိုင်ငံမဏိပူပြည်နယ်စပ်မှာအခြေစိုက်တဲ့ Zomi Revolutionary Army ZRA အဖွဲ့ဟာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်နေတာမရှိသလို NCA လက်မှတ်ထိုးနိုင်ဖို့ကြိုးစားနေတဲ့အဖွဲ့တစ်ခုဖြစ်ပြီးတီးတိမ်တွန်းဆန်မြို့နယ်ဘက်မှာလည်းအခြေပြုလှုပ်ရှားနေပါတယ်ခင်ဗျာ။